မြန်မာနိုင်ငံဆိုင်ရာအင်ဒိုနီးရှားတန်ယုံကမြဝတီမြို့ကအွန်လိုင်းကတဆင့်လိမ့်လည်လှည့်ပြားတဲ့စိုက်ဘာရာဇဝတ်မှုလုပ်ငန်းတွေမှာခိုင်းစေခံခဲ့ရတဲ့အင်ဒိုနီးရှားနိုင်ငံသား26ဦးကိုဇူလိုင်လ25ရက်ကကယ်တင်ခဲ့ကြောင်းအန်တာရာအင်ဒိုနီးရှားသတင်းအေဂျင်စီမှဖော်ပြပါတယ်။ကြာသပတေးနေ့ကလက်ခံရရှိတဲ့တန်ယုံထုတ်ပြန်ချက်အရအလုသမားတွေထဲမှာအမျိုးသမီး9ဦးနဲ့အမျိုးသား22ဦးပါဝင်ပြီးသူတို့ဟာအင်ဒိုနီးရှားနိုင်ငံဒေသအနှံ့အပြားကဖြစ်တယ်လို့လည်းပြောပါတယ်။သူတို့ကိုလူဝင်မှုကြီးချက်ရေးချိုးဖောက်မှုတွေအတွက်ပြစ်ဒဏ်ဒါမှမဟုတ်ဒဏ်ငွေတွေချမှတ်ခြင်းမရှိဘဲနေရက်ပြန်ပို့ခွင့်ရဖို့အင်ဒိုနီးရှားတန်ယုံကတောင်းခံခဲ့ပြီးမြန်မာစစ်ကောင်စီအာဏာပိုင်တွေကခွင့်ပြုခဲ့တယ်လို့လည်းပြောပါတယ်။အင်ဒိုနီးရှားနိုင်ငံသား26ဦးအနက်9ဦးကလူကုန်ကူးခံခဲ့ရတဲ့တားကောင်တွေဖြစ်ကြောင်းမြန်မာစစ်ကောင်စီဘက်ကပြောပါတယ်။ရန်ကုန်ကအင်ဒိုနီးရှားတန်ယုံမှာကျန်တဲ့အင်ဒိုနီးရှားနိုင်ငံသား18ဦးကိုအာဏာပိုင်တွေကစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။မြန်မာစစ်ကောင်စီရဲ့လူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေနဲ့ပူးပေါင်းပြီးရန်ကုန်ကအင်ဒိုနီးရှားတန်ယုံကအလုသမားတွေကိုမြဝတီကနေခေါ်ယူခဲ့တာဖြစ်ပါတယ်ရှင်။